ကင်ဆာရောဂါနေမှာကင်ဆာအန္တရာယ်လျှော့ချနိုင်မယ့်နည်းလမ်းဖြစ်ကျန်းမာစွာနေထိုင်နည်းကိုရွေးချယ်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်ယောဂါလက္ခဏာသတ်မှတ်တာနဲ့ကင်ဆာကုသမှုတွေကိုစောစောစီစီလုပ်ပေးနိုင်မယ်ဆိုရင်အသက်ပေါင်းများစွာကိုကယ်တင်နိုင်တယ်ဆိုတာကိုလည်း WHO ကအလေးထားပြောကြားခဲ့ကြောင်း WHO ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက် Lisa Schlein ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ကင်ဆာယောဂါလက္ခဏာရှာဖွေတာနဲ့ကုသတဲ့လုပ်ငန်းအများပြားကိုအောင်မြင်အောင်လုပ်နိုင်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ကောက်ယူထားတဲ့စီးရင်တွေအရဒီယောဂါဟာကြောက်မက်ဖွယ်အစ်မှာပဲဆက်ပြီးတော့ရှိနေတော့မှကမ္ဘာမှာဒုတိယမြောက်အသေးပြောက်အများဆုံးယောဂါဟာကင်ဆာဖြစ်ပြီးနှစ်စဉ်ယောဂါဖြစ်သူပေါင်း14သန်းဝန်းကျင်မှာလူ9သန်းနီးပါးတည်ဆုံနေကြတာဖြစ်ပါတယ်။အဖြစ်အများဆုံးကင်ဆာတွေကအဆုတ်အသည်ဥမာကြီးအစာအိမ်နဲ့ရင်သားကင်ဆာတွေဖြစ်ပါတယ်။ဆဲလိတောက်သူတွေမှာအများဆုံးဖြစ်ပြီးအရက်တောက်သုံးမှုကဒုတိယနဲ့ကျန်းမာရေးနဲ့မညီညွတ်တဲ့စားတောက်မှုပုံစံနဲ့ကျန်းမာရေးအတွက်ကိုယ်လက်လှုပ်ရှားလုပ်လို့မရှိသူတွေမှာလည်းကင်ဆာဖြစ်တတ်ကြောင်း WHO ကအစီရင်ခံစာထုတ်ပြန်ထားပါတယ်။ကင်ဆာနဲ့သေဆုံးသူ80ဝန်းကျင်ဟာဝင်ငွေနှိမ့်ချသူဝင်ငွေအလယ်လက်ရှိသူတွေသာဖြစ်ပြီးဒီအရေးအတွက်ရှိတဲ့တိုင်းပြည်တွေမှာကင်ဆာဖြစ်နှုန်းတိုးနေတာကသိပ်မြန်ပြီးစိုးရိမ်စရာအခြေအနေဖြစ်နေကြောင်း WHO ရဲ့ကင်ဆာထိန်းချုပ်ရေးအရာရှိ Andrea L. Bowie ကပြောပါတယ်။ကင်ဆာရောဂါဖြစ်နေတဲ့စိုးရိမ်စရာအခြေအနေကိုသူကသဘောတူပေမဲ့အစင်းရဲဆုံးတိုင်းပြည်တွေမှာကင်ဆာရောဂါကိုရိုးရိုးရှင်းရှင်းနဲ့ရင်ဆိုင်ဖြေရှင်းနိုင်ကြောင်း VOA ကိုအခုလိုပြောပါတယ်
။ First and foremost, the greatest priority is to diagnose cancer early.This is a more significant intervention than, as you mentioned, the advanced
technology. ဒီကအကြဆုံးကတော့ကင်ဆာဖြစ်နေပြီဆိုတာကိုစောစောစီစီသိရဖို့ပါပဲ။ဝင်ငွေနှိမ့်တဲ့တိုင်းပြည်တွေမှာကုသမှုကိုအဟံတားဖြစ်ကောင်းဖြစ်နိုင်တဲ့တိုးတက်တဲ့နည်းပညာတွေအကြောင်းနဲ့ဈေးနှုန်းကြီးလွန်းတဲ့ဆေးတွေအကြောင်းပြောနေတာတဲ့။အဲ့ဒါကပိုပြီးအရေးကြီးပါတယ်။ကင်ဆာဖြစ်နေပြီဆိုတာစောစောစီစီသိအောင်လုပ်နိုင်တာကကုသရေးအတွက်အထူးအဆုံးဖြစ်ပြီးအဲ့ဒီလိုလူတွေအတွက်အခြေခံကုသမှုဈေးကိုလှူကြမယ်ဆိုရင်အနေအဆုံးအရင်အမြင့်တွေလောက်ပဲရှိရင်တော့မှကင်ဆာလူနာအများအပြားကိုကဲတင်နိုင်ပါတယ်
။ဖွံ့ဖြိုးဆဲနိုင်ငံတွေမှာလုပ်ရမယ့်အရေးအကြီးဆုံးကိစ္စတွေကတော့လူမှုအတိုင်းဝိုင်းကကောင်းကောင်းနားလည်သဘောပေါက်လာအောင်လုပ်ပေးဖို့အပါအဝင်ကင်ဆာအကြောင်းကိုပိုးပြီးတော့သိလာအောင်လည်းလုပ်ပေးဖို့အခြေခံကျန်းမာရေးစောင့်ရှောက်မှုတွေကတဆင့်ကင်ဆာဖြစ်နေတယ်ဆိုတာစောစောသိရဖို့နဲ့ဈေးတက်တက်တာတာနဲ့ကုသနိုင်မယ့်နည်းလမ်းတွေရှာဖွေဖို့ဆိုတာတွေဖြစ်တဲ့အကြောင်းအယ်ဘာဝီကပြောပါတယ်။ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်နည်းကအရေးကြီးတဲ့အကြောင်းကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောကြားခဲ့ပါတယ်။တစ်သီးဝလံဟင်းသီးဟင်းရွက်တွေများများစားပြီးဖို့လက်ကျင်ကန်ပုံမှန်လုပ်ဖို့ဆေးလိမ်မတောက်ဖို့နဲ့အရက်တောက်သုံးမှုကိုအတန်အသင့်လျှော့ချနိုင်မယ်ဆိုရင်ကင်ဆာနဲ့သေဆုံးမှုတွေကို၃ပုံ၃ပုံအထိလျှော့ချနိုင်မှာဖြစ်တဲ့အကြောင်း WHO အဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်ထားပါတယ်။